နိုင်ငံတော်လျှို့ဝှက်ချက်ပေါကြားမှုနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ Unity Journal အမှုဆောင်ချုပ်နဲ့သတင်းတော့တွေရဲ့အမှုကိုစတင်ရုံးထုတ်စစ်ဆေးနေပြီဖြစ်ပါတယ်။ပကုတ်ကူတရားရုံးမှာတင်းလိုင်းတွေကစာပြီးတရားလူပြတဲ့တွေကိုစတင်စစ်ဆေးနေတာပါ။စစ်ဆေးမှုအပေါ်ဥပဒေကြောင်းအရအားရကျေနပ်မှုရှိပါတယ်လို့တရားစွဲခံရသူတွေဘက်ကဥပဒေကြိုးဆောင်ရှေ့နေက VOA ကိုပြောပါတယ်။စွဆွဲခံရတဲ့သတင်းတော့တွေကတူးရဲ့ကျမ်းမာရေးအခြေအနေဟာတော်တော်လေးဆိုးရွားနေတယ်ဆိုရနေလို့အပြင်မှာစေကူတာခွင့်တောင်းခံခဲ့တာကိုတော့အပေချခံခဲ့ရပါတယ် Unity Journal တရင်တောက်တွေရဲ့အမှုအခြေအနေနဲ့ပတ်သက်ပြီးအပြည့်စုံကိုမတ်စုမွန်ကပြောပြပါမယ
်ဟုတ်ကဲ့ပါပြီးခဲ့တဲ့ January 25ရက်နေ့ထုတ် Unity အပတ်စဉ်ပြည်တွင်းသတင်း Journal မှာဗိုလ်ချုပ်မှူးကြီးဟောင်းတရုတ်ပညာရှင်နှင့်လက်ရှိကာချုပ်တို့ဤပေါ့မြို့နယ်ကလျှို့ဝှက်ဓာတ်ရုလက်နက်စက်ရုံဆိုတဲ့ခေါင်းစည်းနဲ့မကွေးတိုင်းပေါ့မြို့နယ်တွေကအမှတ်24ကာကွယ်ရေးပစ္စည်းစက်ရုံကိုဓာတ်ပုံမှတ်တမ်းနဲ့တကွဖော်ပြထုတ်ဝေခဲ့လို့ဆိုပြီးဖော်ပြပါတည်းဟာနိုင်ငံတော်ရဲ့လျှို့ဝှက်ချက်ကိုပေါက်ကြားစေတဲ့နောက်ကာကွယ်ရေးပစ္စည်းစက်ရုံတားမြစ်နယ်မြေကိုသက်ဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရှိဘဲနဲ့ချဉ်ကပ်တဲ့ကြိရှိကြော်ဖြတ်ဝင်ရောက်ဓာတ်ပုံရိုက်ယူတယ်ဆိုပြီးသတင်းတော့တွေတရားစွဲခံထားရတာပါ Unity သတင်းဂျာနယ်တိုက်ရဲ့အမှုဆောင်အရာရှိချုပ်ဦးတင်စန်းနဲ့အတူကိုစီသူဆိုကိုပိုင်တက်ကျော်ကိုရာဇာဦးနဲ့ပခုတ်ကူအခြေဆိုင်သတင်းတော်ကိုလူမော်နိုင်အပါအဝင်သတင်းတော်စုစုပေါင်း5ယောက်ဆွဲချက်တင်တရားစွဲခံထားရတာဖြစ်ပါတယ်။သူတို့ရဲ့အမှုကိုမတ်လ18ရက်နေ့တနင်္လာနေ့ကနေစပြီးတော့မကွေးတိုင်းပခုတ်ကူခရိုင်တရားရုံးမှာစတင်အမှုစစ်ဆေးနေပြီဖြစ်ပါတယ်။ဒီအမှုကိုတရားစွဲဆိုသူကာကွယ်ရေးပစ္စည်းစက်ရုံကပ္ပစ24ကဒုတိယဗိုလ်မှူးကြီးကျော်ကျော်ဦးနဲ့တရားလိုပြသက်သေတွေဖြစ်တဲ့ဗိုလ်ကြီးထက်ဝင်းအောင်တို့ကိုမတ်လ18ရက်နေ့အထိနေရဇတိုက်တရားရုံးကထွက်ဆိုချက်တက်သည်စစ်ဆေးခဲ့တယ်လို့တရားခဏ်အဖြစ်ဆွဆွဲခံရသူတွေဘက်ကဥပဒေအကျိုးတော်ဆောင်ရှင်နေဦးရောဘတ်ဆန်အောင်ကပြောပါတယ်တရားလိုတွေကိုစစ်ဆေးမှုတွေအပေါ်မှာဥပဒေကြောင့်အရာမျက်မျက်တတစစ်ဆေးခွင့်ရတဲ့အပေါ်အာရကျေနပ်မှုရှိတယ်လို့သူကဆက်ပြောပါတယ
်မင်းကစပြီးတော့ဒုတိယဗိုလ်မှူးကြီးကျော်ကျော်ဦးကိုစစ်တယ်တရားလိုပေါ့နော်စစ်လို့စစ်ပြီးတော့တခါဒုတိယအဖြစ်နဲ့ဗိုလ်ကြီးချက်ဝေအောင်စစ်တယ်ဗိုလ်ကြီးချက်ဝေအောင်စစ်တဲ့ဥစ္စာတဝက်တည်းပဲစစ်ရတယ်တော့ဒီနေ့ဆက်ပြီးတော့စစ်ပါတယ်စစ်ဆေးဖို့လို့ချက်တွေအရာတော့ကျွန်တော်တို့တွေအလွန်အားကောင်းပါတယ်တို့ကတော့ပေါ့ဗျာဒီဥစ္စာကန့်တတ်နေပြီအဝင်ရနေပြီဖြစ်တယ်ဆိုပြီးတော့ပြောတယ်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒီဟာကအဲ့ဒါနဲ့မြေမူတမ်းမြေနေမြေမူမြန်မာနိုင်ငံအစိုးရရှုဝချက်အဲဥရီပွေအရာရုပ်သာကနိုင်ငံတော်သမရအနေပြီးတော့ဒုစရီယာဖြတ်တန်းခြင်းနဲ့အမိန့်ပြန်နှုတ်ထားတာမဟုတ်တဲ့အတွက်ဟောဖြစ်ပါလေဆိုကြောင်းပြောရင်နော်စစ်စေးရတာတော့ကောင်းပါလေတရားကလည်းမျှဝေတတ်တာနဲ့ပေါ့နော်လွတ်လွတ်လပ်လပ်ပဲစစ်စေးခွင့်ပေးပါလေအဲ့တော့ဒီနေ့အားလုံးကိုစစ်စစ်ကြည့်ကြပါလေ
။သတင်းတပ်ပုံရယူသူဒေသခံသတင်းတောက်အပါဝင်သတင်းရေးသားတင်ပြမှုနဲ့အမှုဆောင်အရာရှိချုပ်အပါဝင်သတင်းတောက်တွေကိုပေါ့မြို့မှရဲစခန်းမှာမြန်မာနိုင်ငံလျှို့ဝှက်ချက်အဥပဒေပုံမှ3-1ကာကြီးမြင်းဆောင်ကိုနဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။မကွေးတိုင်းဒေသကြီးပခုတ်ကူခရိုင်တရားရုံခရိုင်တရားသူကြီးရုံမှာအမှုကိုစတင်စစ်ဆေးနေတာပါ။ဒီစွဲချက်အရဆိုရင်အမြင့်ဆုံးထောင်ဒဏ်14နှစ်အထိကျခံနိုင်ရပေမယ့်အခုအမှုစစ်ဆေးတဲ့အခြေအနေမှာတရားလိုပြသက်သေတွေရဲ့ထွက်ဆိုချက်တွေအရအမှုအခြေအနေအလားအလာကောင်းတယ်လို့ဦးရောဘတ်ဆန်အောင်ကရှင်းပြပါတယ
်။အခုစွဲဆိုထားတဲ့အမှုက1923ခုနှစ်မြန်မာနိုင်ငံအစိုးရရှုဝဲချက်အဥ်တွေပုံမှန်ဆုံးမြေဆောင်ကိုရဖြစ်တယ်။ဆိုပါတော့လေအခုစစ်တေစစ်ဆေးပြည်မြောက်ဘဲမှာတော့အဲ့ဒီဟာနဲ့ညီညွတ်တဲ့အချက်လက်ကထင်းထင်းရှားရှားပေါ်ပေါက်မှုမရှိသေးဘူးပေါ့နော်။ကျွန်တော်တို့ကရှုပ်ရှက်ရှက်ကိုစစ်ဆေးပြီးတော့ချိုးပေါက်မဟုတ်ဘူး။အလွန်ဆုံးဖြစ်လာတာအမိန်ကိုမနာခံခြင်းသာဖြစ်တယ်ဆိုတဲ့အတိုင်းနဲ့ကျွန်တော်တို့တက်တာ။အဲ့ဒီပုံမှာအခြေအနေပြောရင်တော့ကောင်းပါလေဗျ။စစ်တေ40ပြီးမှဆွဲချက်တင်နေမတင်နေအဖြစ်ကိုရောက်ပါ။ဟု
တ်ကဲ့။ဟို
စစ်တေတွဲဆူချက်အပိုင်းမှာလည်းကောင်းပါလေ။ကျွန်တော်တို့သဘောကျပါလေ။
အခုရုံးထုတ်ချိန်မှာပခုတ်ကူထောင်မှာထိမ့်သိမ်းခံထားရတဲ့သတင်းတော်ကူလူမော်နိုင်ရဲ့ကျမ်းမာရေးအခြေအနေဆိုးဝါးနေတဲ့အတွက်သတင်းတော်တွေဘက်ကရှင့်နေကအာမခံလျှောက်ထားပေမဲ့တရားရုံးကအာမခံမပေးခဲ့ဘူးလို့လည်းဦးရောဘတ်ဆန်အောင်ကပြောပါတယ်။နာမကျန်းဖြစ်နေတဲ့သတင်းတော်ကိုအကျဉ်းထောင်ထဲမှာပဲလိုအပ်သလိုဆေးဝါးကုသမှုခံယူရမယ်လို့အမိန့်ထုတ်ခဲ့တယ်လို့လည်းသိရပါတယ်
။ဟုတ်ပါတယ်ခင်ဗျာကူလူမော်နိုင်ကအစာရင်နဲ့ဖြစ်နေတယ်။ဒါပေမဲ့ကျောမှလည်းရေဦးနေပေါက်တွေတော့ခါးလဲနေတယ်သူကတရားရုံးလည်းမကောင်းဘူးဗျ။ဒါပေမဲ့သူအာမခံတော့မပေးဘူးထောင်အထူးကနေကုသပေးဖို့အတွက်တရားဝင်ညင်ကြားပေးပါမယ်လို့ပြောတယ်။နောက်တဲ့ယူနီကတော့24-25မှာမကွေးတိုင်းတရားသူကြီးချုပ်ကလုံးစင်လဲလာမယ်အကျဉ်းတော်ဝင်လဲဝင်ရောက်စစ်ဆေးမှာဖြစ်တဲ့အတွက်ယူနီကိုဖျက်သိမ်းပြီးတော့မတ်လ31ရက်တနင်္လာနေ့နေ့ဧပြီလ1ရက်နေ့ကိုချိန်ဆလိုက်ပါတယ်
ခုလိုအရသာအစိုးရလက်ထက်သတင်းမီဒီယာပွင့်လင်းလွတ်လပ်ကစမြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်တရားစွဲဆိုဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီး HRW လူခွေးစောင့်ကြည့်အဖွဲ့ကစိုးရိမ်မကင်းဖြစ်တယ်လို့နိုင်ငံတကာသတင်းတောက်များကကွယ်စောင့်ရှောက်ရေး CPJ အဖွဲ့အပါအဝင်သတင်းသမားတွေကပြန်လွှတ်ပေးဖို့တောင်းဆိုနေပေမဲ့မြန်မာပြည်ကြားရေးဝန်ကြီးဌာနတာဝန်ရှိရသူတွေဘက်ကတော့ဒါဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်မဟုတ်ပဲသတင်းသမားတွေဘက်ကတည်ဆဲဥပဒေကိုချိုးဖောက်တဲ့အတွက်အရေးယူရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။